Republican Party ဘက်ကတင်သွင်းခဲ့တဲ့ American ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲဆိုင်ရာဥပဒေတည်းအတွက်အခြေတင်ဆွေးနွေးမှုကို Democrat အမတ်တွေကပြစ်ပင်ခဲ့တဲ့နောက်မှာဒီဥပဒေအတွက်အထက်လွှတ်တော်မှာဗိုလ်တပ်ဦးနေပြုလုပ်တဲ့မဲခွဲဆုံးဖြတ်တဲ့ကိစ္စမအောင်မမြင်ဖြစ်ခဲ့ရပါတယ်။မေလ25ရက်နေ့က African American မျိုးသား George Floyd ရဲဖမ်းထားစဉ်တေဆုံးခဲ့ရတာနဲ့ပတ်သက်ပြီး American နိုင်ငံတဝန်သတင်းပတ်ပေါင်းများစွာကန့်ကွက်ဆန္ဒပြတောင်းဆိုမှုတွေအတွက်ပါတီကြီးနှစ်ရပ်စလုံးကလွှတ်တော်အမတ်တွေဟာရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးဆိုင်ရာမူကြမ်းကိုအပြန်ရေးဆွဲခဲ့ကြတာဖြစ်ပါတယ်။ Democratic ကြီးစိုးတဲ့အောက်လွှတ်တော်ကရဲလုပ်ငန်းဆိုင်ရာတရားမျှတမှုတွေဥပဒေမူကြမ်းတရက်ကိုဒီသတင်းပတ်ကုံလောက်မှာမဲခွဲဆုံးဖြတ်ဖို့ရှိနေတာပါ။ဒါကြောင့်အထက်လွှတ်တော်မှတဦးတည်းသော Republican လူမဲအမတ်ဖြစ်တဲ့ Tim Scott ကအဆိုပြုတင်သွင်းခဲ့တဲ့မူကြမ်းအတီးဖြစ်မသွားအောင်အချိန်ဆွဲထားတဲ့ပုံပေါ်နေပါတယ်။အခုတော့ Republican တွေရဲ့မူကြမ်းအတွက်လှုပ်ဆောင်မှုကို Democratic ဘက်ကပိတ်ပင်ခဲ့တာဖြစ်ပါတယ်။